ကချင်ပြည်နယ်မြစ်ကြီးနားမြို့ကတရားခွင်တစ်ခုမှာတော့တရားသူကြီးကိုချိန်ဝင်ပြက်တစ်ခုပေးခဲ့လိုက်တဲ့ကချင်လူငယ်တက်ကြွလှုပ်ရှားသူတူအူကိုဒီကနေ့တရားရုံးကထောင်ဒဏ်3လထပ်မံချမှတ်လိုက်ပါတယ်။အရင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့မှုနဲ့ထောင်ဒဏ်15ရက်ကြာခံထားရတဲ့သူကိုအခုလိုပြစ်ဒဏ်ထပ်မံချမှတ်လိုက်တဲ့အပေါ်မှာတော့ကချင်လူငယ်တွေအကြားမှာလက်ရှိတရားစီရင်နဲ့ပတ်သက်လို့မကျေနပ်မှုတွေထွက်ပေါ်နေပါတယ်။အကြောင်းစုံကိုကိုကောင်းဆန်ဟိန်ပြောပြပေးပါရှင်။
တရားသူကြီးကိုတရားခွင်အပြီးမှာချိန်ခွင်အပြစ်တစ်ခုပေးလိုက်တာကြောင့်ကချင်လူငယ်တက်ကြွလှုပ်ရှားသူကိုဘောလူကိုတရားရုံးကိုမထေမဲမြင်ပြုမှုပုံမှန်228အရထောင်ဒဏ်3လချမှတ်လိုက်တာဖြစ်တယ်လို့သူ့ရဲ့ရှင်းနေဥမာခါကအခုလိုပြောပါတယ်
။တော့ဥမာနိုင်ငံတကာမှာလည်းဒီလိုပဲတရားသူကြီးဖြစ်ဖြစ်မယ်နော်နိုင်ငံတော်ဒီသမ္မတကြီးကိုရှင်းတယ်မကျန်တဲ့အချက်တွေရှိရင်ဒါနော်အဲသူကအဲ့ဒီသမ္မတရဲ့ပုံတွေလည်းမြှို့တယ်နော်ခြေတော့လည်းနေနေမယ်အမျိုးမျိုးပေါ့ကွာစုံချတယ်ဟာလောက်ကြတယ်အခုဒီဟာကအဲ့လောက်ကြည့်အစ်စ်မဟုတ်ဘူးဒါနော်ဒီကြက်ကြက်နဲ့ဒါသူကဒီလိုပြောဆိုတယ်ဆိုတာတော့ကားတာမဟုတ်ဘူးအဲ့ဒီဟာကိုသူကတော့ကားတယ်မှတ်တယ်ဆိုတော့အဲဒါတော့ဒီလိုသူပြစ်တန်ချတယ်ဆိုတာတော့ဒါတော့မဖြစ်တဲ့ဆရာလည်းမဆွဲတင်ဘူးဒါပြစ်တန်လည်းမချတင်တဲ့ကိစ္စပေါ့နော
်ဆစ်ဆောင်ဒုက္ခတွေတွေရဲ့ဘဝကိုကချင်းစစ်ပွဲရှိနေပြည့်မှာတရုတ်ဖို့တင်ဆက်ခဲ့လို့စတိမလာနှစ်ရက်နေကသူ့ကိုထောင်ဒဏ်15ရက်ချမှတ်အမိန့်ပေးခဲ့တဲ့အပေါ်တရားစီရင်မတိုင်ဟာပြက်ပြားနေတယ်လို့ယူဆတဲ့အတွက်ကိုဘောလူကတရားသူကြီးကိုချိုးပြက်နေတဲ့ချိန်ခွင်တစ်ခုပေးခဲ့တာကြောင့်တရားရုံးအပေါ်မထီမဲမြင်ပြုမှုနဲ့သူ့ကိုအခုလိုတတ်မှန်စီရင်ချက်ချလိုက်တာပါသူ့ရဲ့လုပ်ရက်အပေါ်အခုလိုစီရင်ချက်ချလိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကိုတရားရုံးအပြင်မှာကိုဘောလူကအခုလိုပြောပါရတယ်
လုံးဆောင်တဲ့ပုံမှာကျွန်တော်တို့ကအပြစ်ရှိတယ်လို့ကျွန်တော်ဝန်ခံခဲ့တယ်တိုးတော်လဲကျွန်တော်တို့ကိုဒီကနေ့ကျွန်တော်တို့မှာကျွန်တော်ကိုအပြစ်ရှိတယ်လို့ဝန်ခံတော်ညာလဲပဲကျွန်တော်ကိုထောင်ဒဏ်ကျွန်တော်ကို3လပြန်ပြီးမှကျွန်တော်ကိုချခဲ့တယ်ဒီအပေါ်မှာကျွန်တော်တို့ကမတရားမှုပုံမှာကျွန်တော်တို့ကဘယ်တော့မှဒုထောက်ကောင်းကောင်းခံမဲ့ကောင်းမဟုတ်ဘူ
းဒီနေ့တရားခွင်မှာကိုဘောလူကိုသူ့ရဲ့ရှေ့နေနဲ့တိုင်ပင်ဆွေးနွေးခွင့်မပေးဘဲအမိန့်ချလိုက်တယ်လို့လဲရှေ့နေဥမာခါကပြောပါတယ်အစိုးရရဲ့လူလားချက်အတိုင်းလိုက်လုပေးနေတဲ့အခုလိုစီရင်ချက်တွေဟာဥပဒေအကြောင်းအရာအပြေရှားတဲ့လုပ်ရမဟုတ်ဘူးလို့ကချင်အမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌကိုလွမ်းဆောင်က VOA ကိုပြောပါတယ်
။တရားစီရင်ရေးမှန်တိုင်ကဒီသူဒီဘက်ကိုကျွန်တော်တို့ဒီဥပဒေအတိုင်းရည်တည်မှုလွတ်လပ်ပြီးဆရာညတ်တဲ့တရားစီရင်ရေးမဟုတ်တော့ပဲနဲ့ကျွန်တော်တို့အစိုးရနဲ့တမတော်တွေလုပ်တဲ့တရားဆွဲဆိုတဲ့အရာအလုံးကတော့သူတို့ကဒီသူတွေကိုတန်ချတဲ့ပုံစံပဲကျွန်တော်လုပ်နေတယ်ဆိုတော့ဒီလိုမျိုးပြစ်ကန်ချရင်နဲ့ထောင်ချရင်နဲ့အခြေရှာတဲ့ဟာကဒါမဟုတ်ဘူးပေါ့နော်ဆိုတော့ဒါအဖြစ်မဟုတ်ဘူးဆိုတော့ပုံပြမဒီကပြည်သူတွေလူငယ်စုတွေအားလုံးကတော့ပုံပြမအချင်းလူငယ်စုတွေလည်းပုံပြမကျွန်တော်တို့ကအာဖိတ်တော့အခိုင်းတဲ့ဟာဖြစ်နေတယ်ဆိုတော့ဒါကကောင်းတဲ့အရာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုမျိုးမြင်ပါတယ
်ကိုဘောလူနဲ့အတူကချင်းစစ်ပွဲရှင်းနေပြည်ပွဲမှာတရုတ်ဖို့တင်ဆက်ခဲ့တဲ့မဆိုင်နူးပန်ဟာလေစနေမလာ၂ရက်နေ့ကထောင်နဲ့15ရက်ကြာခံခဲ့ရပါတယ်ဆစ်ရှောင်ဒုက္ခသည်တွေရဲ့ဘဝကိုကချင်စစ်ပွဲရှိနေပြီမှာတရုတ်ဖို့တင်ဆက်ခဲ့လို့စနေပါလာ၂ရက်ကထောင်နဲ့အမိတ်ချခံခဲ့ရတဲ့ကချင်လူငယ်၂ယောက်အတွဲဒေသခံတွေကမြကြီးနားမြို့ဗိုလ်ချုပ်ကျေးရုပ်ပန်းချံရှိမှာမနေ့ကစပြီးဆန္ဒပြနေတာပါအခုလာမယ့်စနေပါ၉ရက်မှာလက်ရှိတရားစီရင်ရေးစနစ်ကိုမကျေနပ်ကြတဲ့ကချင်လူငယ်တွေကမြကြီးနားမြို့မှာဆက်လက်ဆန္ဒထုတ်ဖော်ဖို့ရှိနေပါတယ်ခင်ဗျာ